ပေါ်ပြောပွဲကိုတနေ့တနေ့လည်းပဲတနာယီတနာယီသူတို့ဟောပြောဖို့အသတ်မှတ်ထားတာဖြစ်တဲ့အတွက်ကြောင့်သရဏဂုံသီလအလုံးသောဗုဒ္ဓဘာသာသူတော်ရှင်တို့မှာပြည့်စုံပြီးသားလို့ဘုန်းကြီးတို့သတ်မှတ်ယူဆပါတယ်ဘုရားရှင်အလွန်တရာတူတောင်းတဲ့အချိန်ကာလအတွက်မှာသရဏဂုံသီလခံယူခြင်းကိုဘုန်းကြီးတို့ဤပြည်ဆောင်ပြီးတဲ့ပုဂ္ဂိုလ်တို့အတွက်ထမှန်၍တရဏံသီလခံယူခြင်းမပြုကြပဲဘုရားရှိခိုးဖြင့်ဘုန်းကြီးတို့အခမ်းအနားကိုစတင်ကြရအောင်ဘုရားရှိခိုးနဲ့စတင်တဲ့အခါမှာဒီဟောပြောပဲအခမ်းအနားကိုတက်ရောက်လာကြတဲ့ပရိသတ်ထက်မှာဘုရားဘာသာမဟုတ်တဲ့ပုဂ္ဂိုလ်များပါလာခဲ့ရင်သူဘုရားရှိခိုးကိုမဆိုးပဲလွတ်လပ်စွာနေနိုင်ပါတယ်။ဘုရားဘာသာသူတော်ရှင်တို့အတွက်ဤဘုရားရှိခိုးကိုလိုက်လိုက်လဲလဲဆိုကြရအောင်ပါ။ဘုရားရှိခိုးကတော့ဘလက်ဘုတ်မှာဘုန်းကြီးရေးပေးထားပါတယ်။ဘလက်ဘုတ်မှာဘုန်းကြီးရေးပေးထားပါတယ်။စလုံး၃လုံးနဲ့ပါ။ပါဠိစာပိုက်၃ပိုက်ထဲဖြစ်ပါတယ်။အဲ့ဒီစာပိုက်ကိုကြည့်ပြီးတော့ဘုန်းကြီးကရှေးဥစွာ၃ခေါက်တိုင်ပေးလိုက်မယ်။နောက်တော့ဘေးသာ၃ခေါက်တင်ကြီးတညတိဆိုကြဖို့ပါ။နမောဝိသေသဝါဒိနောအနန္တဇိနဘာနမောဝိသေသဝါဒိနောအနန္တဇိနဘာနမောဝိသေသဝါဒိနောအနန္တဇိနဘာ၃ခေါက်ဆိုလိုက်ကြပါနမောဝိသေသဝါဒိနောအနန္တဇိနဘာနမောဝိသေသဝါဒိနောအနန္တဇိနဘာနမောဝိသေသဝါဒိနောအနန္တဇိနဘာအတိဘယ်လိုက်ဆိုကြရအောင်ဝိသေသဝါဒိနောအယယာ၌ဖွဲ့ခြင်းစိတ်ရှာဝေဘံလိရှိပေသောအနန္တဇိနဘာအတိုင်းမသိယုံမာသောတရားတို့ကိုအောင်မြင်တော်မူသောမြတ်ဗုဒ္ဓအားနမောကာယဝစီမနောသီလယဧကလီညွတ်လျောလက်ဆောင်မောရရှိခောပါဤအရှင်တရားလုံလောက်ပါပြီအဲ့ဒီဘုရားရှိခောဇာပိုက်ကလေးကိုနည်းနည်းကလေးဘုန်းကြီးတို့ရှင်းဥစွာရှင်းပြပါရစေဝိသေသဝါဒိနောအနန္တဇိနဘာဒါဗုဒ္ဓရဲ့ဂုံနှစ်ပုဒ်ဖြစ်ပါဝိသေသဝါဒိအရာရာဝေပန်လေးရှိတယ်စီစစ်လေးရှိတယ်မြတ်ဗုဒ္ဓရဲ့တရားတော်ဟာဝေပန်စီစစ်ထိုက်တဲ့တရားအရာရာမှာဝေပန်စီစစ်တဲ့ဉာဏ်ရှိသူတို့ရဲ့တရားဖြစ်ပါဗုဒ္ဓဝါဒမှာဝေပန်ခွင့်ရှိပါတယ်စီစစ်ခွင့်ရှိပါတယ်ဗုဒ္ဓဘာသာတရားတော်ပြီးဘယ်လိုတရားလဲဆိုရင်ဒီဘက်ကဖော်ပြနေတယ်ဝေပန်စီစစ်ခွင့်ရှိတဲ့ဘာသာတရားမျိုးပါဝေပန်စီစစ်ခွင့်မရှိတဲ့ဘာသာတရားမျိုးမဟုတ်ဘူးဒီအကြောင်းအရာကိုနောက်ဆက်လက်ပြီးတော့ဘုန်းကြီးတို့ပြောသွားမယ်ဟောပြောချက်တွေထဲမှာအကျယ်ပြန့်ပါသွားပါလိမ့်မယ် အကြောင်းဝိပိစ္ဆဝါဒီတဲ့မြတ်စွာဘုရားဟာဘယ်လိုပုဂ္ဂိုလ်လဲဆိုကြဝိပိစ္ဆဝါဒီအရာရာဝေပန်စီစစ်လိရှိတဲ့ပုဂ္ဂိုလ်သူတစုဖြစ်ပါဘုရားတို့ပရိသတ်ပေါင်းသူတော်ကောင်းတို့လည်းပဲဝေပန်စီစစ်တဲ့ဉာဏ်တော့ရှိရမှာပဲဝေပန်စီစစ်တဲ့ဉာဏ်ရှိမှဘုရားတို့ပရိသတ်ပေါင်းသူတော်ကောင်းတို့ရဲ့ကိုယ်ကိုယ်ရာဟာမောင်မြတ်တဲ့ကိုယ်ကိုယ်ရာမျိုးဖြစ်နိုင်တယ်ဝိပန်စီစစ်တဲ့ဉာဏ်မရှိသူတို့ရဲ့ကိုယ်ကိုယ်ရာပြီးမောင်မြတ်တဲ့ကိုယ်ကိုယ်ရာမျိုးမဖြစ်နိုင်ပါဘူး။ဒါကြောင့်ဝိပိစ္ဆဝါဒီနောဆိုတာဟာကိုယ်ဝယ်ခံတဲ့ဗုဒ္ဓရဲ့ဂုံကိုအာယုံပြုပြီးတော့ကိုယ်ကိုယ်ကျန့်တဲ့သူတော်ရှင်တို့မှာစိတ်မှန်တဲ့ကိုယ်ကိုယ်ရာကိုရပါစေရကြပါစေဆိုတဲ့အရွယ်ချက်ဖြင့်ဝိပန်တဲ့ဉာဏ်ရှိကြပါစေဆိုတဲ့အရွယ်ချက်ဖြင့်ဝိပိစ္ဆဝါဒီနောဆိုတဲ့ဗုဒ္ဓရဲ့ဂုံတစ်ပုဒ်ကိုဘုန်းကြီးတို့ထုတ်ပြီးတော့ဒီကနေ့ရှင်းကိုသွားမှုပြရပါတယ်ပိဋိတမအာဘကမင်းတရားဒီနံစံစဉ်ကာလမှာဗုဒ္ဓသာသနာတော်ထဲမှာယဟန်အယောင်ဆောင်ပြီးတော့တိဋ္ဌိညာစွာတို့ယဟန်ဝိရိနေကြစေတို့ယဟန်တိဋ္ဌိယဟန်အတုတွေကိုယဟန်အစစ်နဲ့ခွဲဖို့ရအာလောကမင်းတရားကစစ်ဆေးနေမြန်သောအခါယဟန်တွေကိုတပါးချင်းတပါးချင်းအရှင်ဘုရားတို့ဗုဒ္ဓရဲ့ဝါဒသည်ဘယ်လိုဝါဒပါလဲလို့အာလောကမင်းကြီးကမေးတယ်ဒီတော့ယဟန်တချို့ဘာပြောသွားတယ်လဲလို့ဆိုတော့ဗုဒ္ဓရဲ့ဝါဒသည်သဗ္ဗတဝါဒယုံနံတို့မြဲတယ်ဆိုတဲ့ဝါဒပါလို့ဆိုကြတယ်အဲ့ဒီယဟန်လူသက်စေတကယ်ယဟန်ကတော့ဗုဒ္ဓရဲ့ဝါဒကြီးဥစီဒဝါဒသေတိနောက်ဘာမှမဖြစ်ဘူးဆိုတဲ့ဝါဒမျိုးလို့ဒီလိုပြောတယ်။အဲအဲ့ဒီယဟန်လူသက်စေတကယ်ယဟန်ကတော့ဗုဒ္ဓရဲ့ဝါဒကြီးဘာဝါဒလဲလို့မေးလိုက်တော့ကောင်းမှုမကောင်းမှုပြုဖို့မလိုဘူးဆိုတဲ့အကရိယဝါဒ။အဲအဲ့ဒီယဟန်လည်းလူသက်စေအဲ့ဒီလူအဲ့ဒီလူစစ်စစ်စစ်စစ်သွားခဲ့ရယဟန်တော်ဗုဒ္ဓကိုတကယ်ကြည်ညိုတဲ့ဗုဒ္ဓဘာသာစစ်စစ်ယဟန်တော်များကိုမေးတဲ့အခါကြတော့သင်္ခေဗုဒ္ဓရဲ့ဝါဒကဘာဝါဒလဲလို့ဆိုတဲ့အခါဝိပိစ္ဆဝါဒပါလို့ဖြေတယ်အဲ့ဒီယဟန်ဗုဒ္ဓဝါဒကိုတကယ်နမ်းလိုက်ပြီးတော့ဗုဒ္ဓကိုတကယ်ကြည်ညိုတဲ့ယဟန်ပဲဆိုပြီးတော့အာဘကမင်းတရားကကိုးကွယ်တော်မူခဲ့ပါတယ်ဒါကြောင့်ဗုဒ္ဓရဲ့ဝါဒသည်ဘာဝါဒလဲလို့ဆိုရင်ဘုန်းကြီးတို့ပရိသတ်များဤဖယားရှိခိုးတစ်ပိုက်နဲ့ပဲအဖြေကတော့ပေါ်နေပါပြီဗုဒ္ဓရဲ့ဝါဒသည်နည်းနည်းဝါဒပါလေဝိပိစ္ဆဝါဒဝေပန်ခွင့်ရှိတယ်စီစစ်ခွင့်ရှိတယ်ကိုယ်ကိုယ်ပြီးမိပြီဆိုရင်အဲ့ဒီကိုယ်ကိုယ်ခံတဲ့ဖယားကိုဖြစ်စေယဟန်ကိုပဲဖြစ်စေဘာမှဝေပန်ခွင့်မရှိဘူးဆိုတဲ့ဘာသာတရားမျိုးမဟုတ်ဘူးတဲ့ဗုဒ္ဓရဲ့ဝါဒဟာအလုံးတရားလွတ်လပ်တယ်။နောက်တစ်ပိုက်အနန္တဇိနတအနန္တဇိနတဒီစကားကတော့ညာဗုဒ္ဓကိုယ်တိုင်ကကြွေးကြိုခဲ့တဲ့စကားကိုဘုန်းကြီးတို့သုံးထားတာပါ။ဘုန်းကြီးတို့ဗုဒ္ဓသည်ဗုဒ္ဓအဖြစ်သို့ရောက်ပြီးသောအခါဘာရီပင်ခြေပလင်ပွေကနေပြီဘာရီပင်တပတ်လည်မှာပေါ့လေ49ရက်သတင်းသုံးပြီတော့ဗာရဏသီဘက်ကိုတပတ်တဲ့ခကြီးရှည်ထွက်တော်မူတယ်ဘာအလို့ငါလေလို့လေးရင်သစ္စာတရားတွေပြဖို့ဘာအလို့ငါပါလဲဗာရဏသီဘက်ကိုခကြီးထွက်တယ်အဲ့ဒီလိုခကြီးထွက်တဲ့အခါဗာရဏသီနဲ့ဗုဒ္ဓဂာယာဗုဒ္ဓဂာယာနဲ့ဗာရဏသီရဲ့ကြားမှာဂာယာမျိုးဦးကတောအုပ်ကြီးဂာယာမျိုးဦးကတောအုပ်ကြီးအဲ့ဒီတောအုပ်ကြီးကိုဂာယာသီပလို့ခေါ်ပါတယ်ဂာယာမျိုးဦးကတောအုပ်ကြီးကိုဂာယာသီပအဲ့ဒီတောအုပ်ကြီးတွေမှာအဝတ်လုံးလုံးမဝတ်တဲ့ဒိဋ္ဌိတက္ကရုံကြီးဥပကနဲ့ဗုဒ္ဓတို့ဆုံးရ
ဘုန်းကြီးတို့များဗုဒ္ဓကကျက်တရေရှိရှိသင်္ကန်းကိုသတ်ပေသာဝတ်ယုံလို့လုံးလုံးအဝတ်မရှိဘူးဘုန်းကြီးတို့ဟိရိဩတ္တပတရားထိမ့်သိမ့်တဲ့လောကကြီးကကြီးလိုက်ရင်အဝတ်မရှိတဲ့လူတွေဟာနေတိရိကပုဂ္ဂိုလ်တွေလို့ထိုခေတ်ကဒီလိုဆိုကြတယ်နေတိရိကကျက်တရေမရှိတဲ့ပုဂ္ဂိုလ်တွေပေါ့ဒီလိုဆိုကြဒါပေမဲ့သူတို့ကသူတို့အယူနဲ့သူတို့ပါပြောလေအဝတ်မဝတ်ထားမှကျက်တရေရှိတယ်အဝတ်ကလေးတစ်ထည်ကိုပန်ရောစဉ်တွဲနေတဲ့ပုဂ္ဂိုလ်ဟာဗေကိလိသာတွေကိုဘယ်လိုအောင်မလဲပေါ့လေသူတို့လေသူတို့အကြောင်းနဲ့သူတို့လာအဲဒါကြောင့်အဝတ်အထည်ကိုတွဲတာမနေနဲ့တော့အကုန်စွန့်ဆိုပြီးတော့တန်စွန့်မယစွန့်ဇနီးစွန့်ဓိစွန့်နန်းစွန့်အိုးစွန့်အိမ်စွန့်ဒါလောက်ဆွံ့ရုံနဲ့အာမရတန်ရောစဉ်အကျွမ်းမဲ့ဖြန့်တယ်ဆိုပြီးတော့အဝဘအကုံဆွံ့ညတဲ့ပုဂ္ဂိုလ်တွေဟာဗုဒ္ဓမပွင့်ပေါ်မီဗုဒ္ဓနဲ့ခေတ်တိုင်းအများကြီးရှိပါတယ်သူတို့ကပြောတယ်သူတို့ကိုသူတို့အောင်မြင်သူတွေတဲ့အောင်မြင်သူတွေတဲ့ဘာအောင်တာလဲဆိုတော့ကိလေသာကိုအောင်တာအဝကလေးမှာစွဲနေတဲ့အစွဲဆိုတဲ့တန်ရောစဉ်ကိလေသာကိုတောင်အောင်ပြီးတဲ့အတွက်ကြောင့်မဟုတ်လို့သူတို့ကအောင်မြင်သူတွေလို့ပြောပါတယ်အောင်မြင်သူဆိုတဲ့ဇာတ်ဟာဇီနာပါပဲအဲ့ဒီဇီနာကိုအိန္ဒိယကအပန်ထွက်တော့ဂျီနာလို့အပန်ထွက်ပါတယ်ဂျီနာကနေပြီးတော့နောက်တော့ဂျင်းဖြစ်လာတာပါပဲဂျင်းဆိုတဲ့ပုဂ္ဂိုလ်ကြီးအဲ့ဒီဂျီနာအမိခံတဲ့ပုဂ္ဂိုလ်ကြီးဟောတဲ့တရားတွေဟာဂျင်းနီဇင်ဖြစ်လာတာပါပဲအဲ့ဒီဂျင်းဆရာကြီးရဲ့အတိုင်းထဲမှာဝင်နေတဲ့ဥပကဆရာကြီးနဲ့မြတ်ဗုဒ္ဓတို့လမ်းမှာဆုံရတယ်ဆုံးတော့ဥပကကမြတ်ဗုဒ္ဓကိုတွေ့လျင်တွေ့ချင်းလမ်းမတက်ရင်ဆိုင်တွေ့လိုက်တော့မေးလိုက်တဲ့မေးခွန်းတွေညစွာတဲ့ကလူရင်းကလေးပြောပါဝိပဒနာနိခောတိအဝုသောဣန္ဒရိယာနိပရိသုတ်တော်သဝိဝန္တော်ပရိယောဒါတော်ကံတိတုံးအဟုသောဩဒိဋ္ဌပပ္ပစီတောကောဝတေသတ္ထာဒီလိုမှမရွတ်ပြရင်လဲကိုတော်လက်တန်းကြီးလျှောက်ပြောတယ်လို့ထင်မှဆိုရပါတယ်ဒါကြောင့်ဘုန်းကြီးတို့နည်းနည်းပါးပါးရွတ်ခွင့်ပေးပါဘောရှင်အရှိမျက်နှာကြည့်ရတာအိန္ဒြေကကြည်လိုက်တာမျက်နှာကကြည်နေတယ်အရေးစင်းကလည်းရှိလို့ဝင်းပြီးတော့နေတယ်ဘာလို့ကိုဆရာတင်ပြီးတော့ယဟန်ပြုခဲ့ပါသလဲအသင့်ဆရာဘယ်သူများပါလဲမိကွန်ထပ်ပြောဖို့မလိုပါဘူးဒီတော့ဘုန်းကြီးတို့အမြတ်ဗုဒ္ဓကမတိတဝေဇိနာဟောတိရေပတ္တအတဝခယံဇိတဝေပပကဓမ္မတသမဟမုပကဇိနောသမိဒါဖြစ်တယ်ဘုရားရဲ့ဇကာစစ်စစ်ကိုဘုန်းကြီးတို့နှုတ်ထည့်ထည့်ပြီးတော့ဆိုလိုက်ရတဲ့အတွက်ကြောင့်ပါဠိနားလည်တဲ့ပုဂ္ဂိုလ်များနဲ့တကားဘုန်းကြီးတို့ပါပေါ့လေသိပြီးတော့ဓမ္မရတအရသာသိပြီးတော့ရှိပါတယ်ပါဠိမလိုက်ဆန်းပြီးတဲ့ပုဂ္ဂိုလ်များအတွက်တော့အရသာပေါ်မှာမဟုတ်ပါဘူးဒါကြောင့်နည်းနည်းလေးအရသာဖော်ကြည့်ရအောင်မာတိသာဝေဇိနာဟွန်တိရေပတ္တအတဝခယံသီတဝေပပကဓမ္မတသမဟာမူပကဇီနောသမိဒီပိုက်ကလေးဘုန်းကြီးတို့ပြိဿဈေးထားရင်ကောင်းတယ်ဘုန်းကြီးကတမလင်ကိုယ်ပလင်မော်တင်ထားတော့ဆင်းပြီးရေးဖို့ရနည်းနည်းခက်ပါဒီတော့ဘုန်းကြီးတို့ဆရာကရေးပေးရင်ကောင်းပါသီတဝေပပကဓမ္မဆရာအဲ့ဒါလေးရေးပါသီတဝေပပကဓမ္မဝေတကဲ့ကိုပဲဘုန်းကြီးကဒီလိုဘာသာပြန်ပါတယ်ပပကဓမ္မရုပ်မာတဲ့တရားတွေကိုသီတအောင်ပြီးပြီတဲ့ငါသည်တကဲ့ကိုပဲရုပ်မာတဲ့တရားတွေကိုအောင်ပြီးပါပြီသီတဝေပပကဓမ္မဒီပိုက်ကိုဘာသာပြန်ငါသည်ရုံမာသောတရားတော်ကိုအောင်ပြီးသည်တသမာဟမုပကဇီနောသမိဟဲ့ဥပကဒါကြောင့်ငါသည်ဇီနမီဤတဲ့ ဟဲ့ဥပကဒါကြောင့်ငါဒီဇိနာမီဤရှိကအကြောင်းပြစကားဇိတာဝေပပကဓမ္မယုံမာသောတရားတို့ကိုအောင်ပြီးသည်ဒါကြောင့်ငါဒီဇိနာမီဤဒါလိုရင်ဘာသာပြန်ချက်ပဲအဲ့ဒါကြောင့်အနန္တဇီနောဟမသမိဥပကဟေဥပကဟံငါသည်အနန္တဇီနောအနန္တဇီနမြည်သည်အသမိဖြစ်တယ်ဒီလိုပြောလိုက်တယ်ယုံမာတဲ့တရားတွေကိုအောင်ပြီးပြီဆိုတာယုံမာတဲ့တရားတသိတိပလီအောင်ပြီးတော့မအောင်သေးတာဒီကြံသေးသလားလို့မေးခဲ့ရင်အနန္တဇီနောဆိုတဲ့ပုဂ္ဂိုလ်ပြောနေတယ်အတိုင်းမသိအကျိုးမရှိအကုန်လုံးအောင်ပြီးပြီယုံမာတဲ့တရားတွေအကျဉ်းမရှိအကုန်လုံးအောင်မြင်ပြီးတဲ့အတွက်ကြောင့်ဘုန်းကြီးတို့မြတ်ဗုဒ္ဓသည်အနန္တဇိနမိပါသည်ယုံမာသောတရားတွေအကုန်လုံးအကျဉ်းမရှိအောင်ပြီးသောကြောင့်အနန္တဇိနမိပါသည်ဘုန်းကြီးတို့ဘုရားရှိခိုးရှင်းလင်းကြပါနမ္မဝိသေသဝါဒီနောအနန္တဇိနသဝိသေသဝါရီနောအယယအကြောင်းအကျိုးဤနှစ်မျိုးကိုခွဲခြားဝေဖန်လိရှိပေသောအကြောင်းအကျိုးအကောင်းအဆိုးမှန်သမျှကိုခွဲခြားဝေဖန်လိရှိပေသောဝိသေသဝါရီနောအကြောင်းအကျိုးအကောင်းအဆိုးမှန်သမျှကိုခွဲခြားဝေဖန်လိရှိပေသောအနန္တဇိနသယုံမာတဲ့တရားတွေအကောင်လုံးကိုအကျဉ်းမရှိအောင်မြင်တော်မူပြီးသောမြတ်ဗုဒ္ဓအားနမောကာယဝစီမနောတိလရဲ့အင်းစလီညလယောလက်ဆောင်မိုးရွှေရှိခိုးရခြင်းသည်အတုဘဝတုကောင်းစွာမသက်ဖြစ်ပါစေတော့သတည်းဘုန်းကြီးတို့ဘုရားရှိခိုးရှင်းလင်းချက်ပြောပြီးတော့ဘုန်းကြီးတို့ဟောပြောချက်ကိုစကြရအောင်ဘုန်းကြီးတို့ယခုလိုဟောပြောခွင့်ရအောင်တက်ရောက်နာကြားတဲ့ပုဂ္ဂိုလ်တွေနာကြားခွင့်ရအောင်ဘဘကနေပြီးတော့စီမံဆောင်ရွက်ပြီးကြပြီးသောတက္ကသိုလ်များဗုဒ္ဓဘာသာအသင်းကြီးရဲ့အမှုဆောင်လူကြီးများအသင်းသူအသင်းသားများအားသာရလာကြတဲ့ပရိသတ်များရဲ့ကိုစားဖို့လေဘုန်းကြီးတို့ကလိုက်လဲလဲလဲကျေးဇူးတင်ကြောင်းကျေးဇူးတင်စကားကိုဘုန်းကြီးတို့ရှင်းဦးစွာပြောကြပါတယ်ဘုန်းကြီးတို့တက္ကသိုလ်များဗုဒ္ဓဘာသာအသင်းကြီးဆိုပြီးတော့ထဲထဲဝါဝခန့်ခန့်ညာညာနှစ်ပေါင်းများစွာကဖွဲ့စည်းထားတဲ့အသင်းကြီးကဗုဒ္ဓဘာသာတရားတော်ပြန့်ပွားရေးတနည်းဆိုရင်သစ္စာတရားများပြန့်ပွားရေးတနည်းဆိုရင်အဘိဓမ္မာတရားများပြန့်ပွားရေးနောက်တစ်မျိုးရိုးရိုးပြောရရင်တော့အမှန်တရားပြန့်ပွားရေးတို့ကိုယခုလိုအမြင့်နဲ့ပြဆောင်ရွက်နေကြတဲ့အတွက်ကြောင့်ဘုန်းကြီးတို့အလွန်ပဲဝတ်သားပါတယ်ဓာတ်ထည့်တို့ပြီးတော့လည်းပဲအမြင့်နဲ့ပြဆောင်ရွက်ကြပါလို့တိုက်တွန်းပါတယ်ဆောင်ရွက်နိုင်ကြပါစေလို့လည်းဘုန်းကြီးတို့ပတ္ထနာပြုပါဘုရားရဲ့တရားတော်ဒီသစ္စာတရားဆိုတာကိုတော့ဘုန်းကြီးတို့ပရိသတ်စနေစွာမှတ်သားထားရမှာ။အမဒီရဲ့အပြင်မဲ့နိုင်ငံခန့်များများကတက္ကသိုလ်အသီးသီးမှဘုရားဘာသာဟုတ်သည်ပဲဖြစ်စေမဟုတ်သည်ပဲဖြစ်စေဆရာဆရာမတွေရောကျောင်းသူကျောင်းသားတွေရောဘုရားဘာသာအသင်းအဘိဓမ္မာလေးလာရေးအသင်းဆိုပြီးတော့အသင်းတွေဖွဲ့စည်းထားတာကဘာရရကတက္ကသိုလ်ခမင်းများမှရှိနေပါလားအဲ့ဒီထဲဗုဒ္ဓဘာသာမဟုတ်တဲ့အမျိုးသားအမျိုးသမီးတွေကလည်းအမေတက်တက်ကြွကြပါဝင်နေကြတာဟာဘုန်းကြီးတို့ဗမာပြည်ထစ်အံ့ဩစရာကောင်းတယ်ဗုဒ္ဓဘာသာအသင်းဆိုပြီးတော့ဗုဒ္ဓဘာသာမှသာလင်ပါဝင်권ရှိတာမဟုတ်ဘူးဗုဒ္ဓဘာသာမဟုတ်လည်းပါဝင်권ရှိတယ်အဲ့တော့လန်ဒန်တက္ကသိုလ်များဆိုလို့ရှိရင်ဗုဒ္ဓဘာသာအသင်းဗုဒ္ဓဘာသာမဟုတ်တဲ့ပုဂ္ဂိုလ်တွေလည်းအများကြီးပါတယ်။အ အဆိုယူနီဗာစီတီဆိုလဲဒီတိုင်းမြေဗုဒ္ဓဘာသာအသင်းဆိုဖွဲ့ထားတယ်ဗုဒ္ဓဘာသာမဟုတ်တဲ့ပုဂ္ဂိုလ်တွေအများကြီးပါကြတယ်မန်ချက်စတာယူနီဗာစီတီဆိုလို့ရှိရင်ဒီတိုင်းမြေအဲ့ဒီမှာတော့အဘိဓမ္မာအသင်းဆိုပြီးတော့ဖွဲ့ထားထိုအဘိဓမ္မာအသင်းမှာကျောင်းသူကျောင်းသားတွေကသိတဲ့ကြွလို့နှိမ့်တော်ဖလဲဘွားတွေဆက်မီနာတွေသူတို့မကြမကြလုပ်ကြတယ်အဲ့ဒီဆက်မီနာတွေမှာဖတ်တဲ့စာရန်တွေကျောင်းသူကျောင်းသားတွေပြုစုတဲ့စာရန်တွေဆရာဆရာမတွေပြုစုတဲ့စာရန်တွေကိုအကုန်လုံးပေါင်းစုပြီးတော့မန်ချက်စတာယူနီဗာစီတီကအဲ့ဒါအဘိဓမ္မာစာအုပ်တွေတောင်မှထုတ်ထားပြီးထွက်လဲထွက်နေပါပြီအဲ့ဒီစာအုပ်တွေဘုန်းကြီးတို့ဟိုအင်္ဂလန်မှာပတ်ပြီးတော့နေခဲ့စဉ်ကတည်းကဘုန်းကြီးတို့ရခဲ့ဘူးတဲ့အခုလည်းအဲ့ဒီစာအုပ်တွေဘုန်းကြီးတို့လက်ထဲမှာရှိတယ်အဲ့တော့ဘုန်းကြီးတို့ကသိအံ့ဩတယ်ပေါ့လေ။ဘာအံ့ဩတာလဲလို့ဆိုတော့ဩဗုဒ္ဓရဲ့ဘိဓမ္မာတရားကိုသူတို့များဒီလောက်တောင်လိုလားတောင်းတနေကြတယ်။အဲ့ဒီလိုလားတောင်းတတဲ့အထက်ဗုဒ္ဓဘာသာမဟုတ်တဲ့ပုဂ္ဂိုလ်တွေကပို့ပြီးတော့စိတ်ဝင်စားနေကြတယ်ဆိုတာကိုဒါကိုဘုန်းကြီးတို့အံ့ဩ။အဲ့တော့သူတို့များဒီလိုလုံးနေတယ်ဆိုတာကိုသိကြသိရတဲ့အချိန်ကစပြီးတော့ဒုတိုင်းဒီတို့အမျိုးသားအမျိုးသမီးညီကောင်မောင်နှမတွေလည်းဒီလိုဖြည့်ရင်ကောင်းမှာပဲလို့ဘုန်းကြီးတို့စိတ်ဆန္ဒမြန်မြန်ကြီးတို့စဉ်တည်းကဖြစ်ခဲ့ပါဒီကနေ့ဘုန်းကြီးတို့ဒီအခွင့်အရေးကိုရငယ်တဲ့အတွဲကြောင့်ဘုန်းကြီးတို့သိပြီးတော့ဝမ်းသာတယ်တနည်းတော့ဘုန်းကြီးတို့ဆန္ဒပြည့်သွားတယ်လို့တော့မဆိုသေးဘူးနော်တော်တော်ကြာဒါနဲ့ရက်နေမှာဆိုရတယ်ဟုတ်လားဘုန်းကြီးတို့ဆန္ဒပြည့်ဝဖို့ရဒီကနေ့စတင်ချေလှမ်းကြမှာပဲဘုန်းကြီးတို့ပရိသတ်ပေါင်းတော်ကောင်းတို့ဒါဒီကနေ့တော့ဘုန်းကြီးတို့ကောင်းစဉ်တနဲ့ပေးထားကိုယ်ကိုယ်ချင်းနဲ့ဘာသာတရားဒီလိုပေးထားပါကိုယ်ကိုယ်ချင်းနဲ့ဘာသာတရားဆိုတာကိုဘုန်းကြီးတို့ပေးထားတော့ဘုန်းကြီးတို့ပရိသတ်ပေါင်းသူတော်ကောင်းတို့ကိုဘုန်းကြီးတို့ဖြန့်ချီခဲ့ဘူးတဲ့သောက်တော့အုပ်ရှိပါဗုဒ္ဓဘာသာသည်religion ဆိုတဲ့ဘာသာရေးမျိုးမဟုတ်ဆိုပြီးတော့ဘုန်းကြီးတို့အိန္ဒိယဒီနယူးဒေလီမျိုးတုန်းက All India Radio ကနေအပန်လွှင့်ပြီးတော့ဟောခဲ့တဲ့စာရန်ကလေးကိုဘုန်းကြီးတို့ပရိသတ်အားဖြန့်ချီပေးထားဘူးပါတယ် religion ဆိုတဲ့ဘာသာရေးမျိုးမဟုတ်ကြောင်းဘုန်းကြီးတို့ဘာကြောင်းပြောတယ်လဲလို့ဆိုတော့အများကြီးဘုန်းကြီးတို့မပြောပါရစေနဲ့တစ်လုံးနှလုံးပဲဘုန်းကြီးတို့နည်းနည်းပါးပါးပြောပါရစေreligion ဆိုတဲ့ပုဂ္ဂိုလ်ဘုန်းကြီးတို့ encyclopedia တွေ dictionary တွေတော်တော်များများဘုန်းကြီးရှိသလောက်ပေါ့လေရှောက်ပြီးတော့ဖွင့်ကြည့်တယ်ပြီးတော့ Oxford dictionary တအုပ်ကဆိုတာပဲဘုန်းကြီးတို့ပြောပါမယ် religion ဆိုတဲ့ဥစ္စာဟာ belief in worship of a god ဒီတွေကဗုဒ္ဓဘာသာနဲ့ဝေးသွားပြီဆိုတာပရိသတ်သဘောပေါက်ပြီBelief in worship of a god. ပြီးတော့ supernatural ruling power. God သို့မဟုတ် supernatural ruling power ကိုကိုယ်ကိုယ်ယုံကြည်တဲ့သဘောကို religion လို့ခေါ်တာ. God သို့မဟုတ် supernatural ruling power.သာဝဝတရားတည်တဲ့လွန်ကဲနေတဲ့တကောအဲ့ဒီတကောကဘာလဲဆိုဒီလောကကြီးကိုလွှမ်းမိုးပြီးတော့အုပ်ချုပ်တယ် supernatural ruling power သာဝဝတရားတည်တဲ့လွန်ကဲနေတဲ့ကဘာကြီးကိုလွှမ်းမိုးအုပ်ချုပ်တဲ့တကောအဲ့ဒီတကောကိုယုံကြည်ကိုးကွယ်တာကိုဘာခေါ် religion လို့ခေါ်တယ်ဘုန်းကြီးတို့ရဲ့ဗုဒ္ဓတရားတော်အရာကိုးကွယ်ခြင်းကအဲ့ဒါမျိုးကိုမဟုတ်ဘုရားဘာသာကို religion လို့ဝေါ်ဟာရ300မရှိရင်တော့ religion လို့သုံးရင်တော့သုံးနိုင်ခွင့်ရှိပါတယ်။ဘုရားတရားတော်ကြီးအဲ့ဒီ religion နဲ့မှာတော့ဘယ်လိုမှမပါဘူး။ကိုဘုန်းကြီးတို့ပြောပြထားတယ်။ဒီပြင်ကျမ်းတွေအများကြီးပြောရင်ဒီတစ်လုံးနဲ့ဘုန်းကြီးတို့သိအချင်းကုန်သွားမှာစိုးလို့ University ကမျိုးကောင်းသားတွေမျိုးကောင်းသမီးတွေဆရာဆရာမတွေဆိုတော့ဒီလိုစာပေမှာဘုန်းကြီးတို့ထက်ပိုပြီးတော့အလံကျေပါတယ်အမြင်ကျေပါတယ်ဒါကြောင့်ဘုန်းကြီးဒီတစ်လုံးပဲပြောပါရစေ religion ဆိုတာဟာ belief in worship of a god or supernatural ruling power အဲ့ဒါဟာ religion ပ
ဘုန်းကြီးတို့ဗုဒ္ဓဘာသာကဒီမျိုးစားကိုမဟုတ
်ခေါ်ကိုယုံကြည်ကိုးကွယ်ခြင်းသို့မဟုတ်ကဗာကြီးကိုလွှမ်းမိုးအုပ်ချုပ်တဲ့တကူတမျိုးမျိုးကိုယုံကြည်ကိုးကွယ်ခြင်းအဲ့ဒါမျိုးကိုပလိခြင်းလို့ခေါ်ပါတယ်အဲ့ဒီ dictionary မှာပဲ a system of a faith or worship based on such a beliefကောင်းတဲ့ကုန်းကဇူပန်နဲ့စေပါဝါကိုယုံကြည်ပြီးတော့ကိုယ်ပိုင်နေတဲ့စနစ်တစ်မျိုးပါပဲတဲ့သူကဒီလိုပြောထားတယ်။အဲဒါကြောင့်ဘုန်းကြီးတို့ဗုဒ္ဓဘာသာတရားတော်ဒီဒီထဲမှာမပါတဲ့အကြောင်းတော့ဘုန်းကြီးတို့ပြိဿဒီလောက်ဆိုသဘောပေါက်ပြီးရှင်းပို့ပြီးတော့ရှင်းသွားမယ်။အဲဒါဘုန်းကြီးတို့ညဗုဒ္ဓကိုယ်တိုင်မိန်တော်မူတဲ့ဒီစာပိုက်တွေကိုဘုန်းကြီးတို့ဆရာကရေးသေးရင်တော့အလုံးပြည့်စုံရမယ်ထင်တယ်။ဘုန်းကြီးပြောတာနဲ့ပဲရတော့ရလောက်ပါ။ဆရာတို့
ဒီလိုပလိကျန်ဆိုတဲ့ဘုရားယူပြီးအပါဒါလေးဒီနေ့
ဘုန်းကြီးတို့မြတ်ဗုဒ္ဓမိန်တော်မူသည့်ပါဠိတော်ပေါင်းများစွာတဲ့ကအခုကံရိများစွာပြုเสียရရှိပါတယ်ဘုန်းကြီးပါဠိတစ်ပိုက်အကိုအကာရုပ်ပြရစေ။ဘဟံဝေသရဏံယံတိပပတ္တဏိဝနာနိသာ။အာရမရုခစေတယာနိမနုဿပပယတိသိတာ။ခုနအပံမျိုးတော့မဟုတ်ပြန်တော့ဘူးနော်။ဘဟံဝေသရဏံယံတိပပတ္တဏိဝနာနိသာ။အာရမရုခစေတယနိမနုဿပပယတိသိတာဘေးအမျိုးမျိုးတို့ဖြင့်၆လန့်ခံကြရကုန်သောတတဝါများစွာတို့သည်အမျိုးမျိုးကိုးကွယ်ရာရှာကြတယ်ဘေးအန္တရအမျိုးမျိုးတို့ဖြင့်ချင်းချောက်ခံရတဲ့တတဝါတို့သည်ကိုယ်ကိုရအမျိုးမျိုးရှာကြတယ်ဘာတွေကိုယ်ကိုယ်တယ်လဲပါပတဏိသတချို့တောင်ကြီးတွေကိုယ်ကိုယ်တယ်ဝဏဏိသတချို့တောကိုယ်ကိုယ်တယ်အာရမတချို့ဥယျာဉ်ကြီးတွေကိုယ်ကိုယ်တယ်ရုခာတဲ့တချို့သစ်ပင်ကြီးတွေကိုယ်ကိုယ်တယ်တချို့ကြတော့စေတယာနိသစေရီကြီးတွေကိုကိုယ်ရဲဒီဒုက္ခအမျိုးမျိုးဘေးအန္တရာယ်အမျိုးမျိုးတို့ဖြင့်ချင်းချောက်ခံရတဲ့လူသားတို့သည်ကိုကိုယ်ရာအမျိုးမျိုးရှာကြသည်ကိုကိုယ်ရာတွေကဘာတွေလဲတောတောင်ရေနေနေလနက္ခတာယသစ်ပင်ဥယျာဉ်သတိတဲ့အဲ့ဓာတွေကိုးကွယ်ကြတယ်ဒီထင်မဲ့ဘုန်းကြီးတို့ပရိသတ်ထူးဆန်းပါမလားစေရီဆိုတဲ့စကားတစ်လုံးဘုန်းကြီးထည့်ပြောလိုက်တယ်ဒီတော့ဒီဗုဒ္ဓရဲ့မင်းကွန်းတော်ပါဠိတော်ဘိုက်ကိုမရှင်းလင်းသေးမိစေရီဆိုတဲ့စလုံးထည့်သုံးထားတာကိုဘုန်းကြီးတို့နည်းနည်းရှင်းလင်းတင်ပြပါရစေအိန္ဒိယဒီဝေပါလီမြို့ရဲ့ပတ်ဝန်းကျင်မှာမာရန္ဒဒစီတီဂေါတမကစီတီဘဟုပုဒ္ဒစီတီသာပါလစီတီဥဒေနစီတီပတ္တံဘစီတီသာမုကျောင်းသားတွေစီတီစီတီလို့ဘယ်နှခွန်းပြောလိုက်နောက်တစ်ခေါက်ပြန်အောင်မယ်မဟာရန္တတစေတီသာပါလစေတီဂေါတမကစေတီမတ္တံဘစေတီဘဟုပုဒ္ဒစေတီဥဒေနစေတီဘယ်နှမျိုးပြောလိုက်လဲအဲဟုတ်လားဝေသလီမှာဝေသလီဆိုတာရခိုင်ပြည်ကဝေသလီပြောတာမဟုတ်ပါဘူးအိန္ဒိယကဝေသလီမျိုးကိုပြောပါတယ်စီဒီစီဒီဆိုပြီးတော့ရှိနေပါပြီ။အော်ဇာမကောင်းဘူးလား။စီဒီဆိုတာမြတ်ဗုဒ္ဓပေါ်မှသာလျှင်ပေါ်ရတာမျိုးဖြစ်ပါတယ်။ ပိဋကအများကြီးသိထားတယ်ဓာတုဇီရီဓမ္မဇီရီပရိဘောဂဇီရီဥဒေသကဇီရီဒါကိုအများကြီးသိတယ်ဘုန်းကြီးတို့ဒါတတ်ပြီးတော့သိမရှင်းပါဘူးဘယ်ရဲ့ရုပ်ပိုင်းကဖြစ်တဲ့ဓာတ်တော်အသွေးသားသံပင်မွေးညင်တာဓာတုဇီရီဉာဏ်တော်ကဖြစ်တဲ့ဓမ္မခန္ဓာပိဋကသုံးပုံဓာတုဇီရီဘုရားသုံးဆောင်တဲ့ဗောဓိပင်ဇေရဝံကြောင့်စသည်တပိဋ္ဌေငံဓာရီပရိဘောဂစေတိဗုဒ္ဓကိုပုံသူပြုပြီးတော့ဗုဒ္ဓကိုရည်ညွှန်းပြီးတော့ထုထားတဲ့ပုံသူတွေကဥဒိဋ္ဌကစေတိဘယံပရိနိဗ္ဗာန်မဆံသေးဘဲနဲ့ဓာတုစေတိမရှိဘူးဗုဒ္ဓတရားတစ်လုံးမှမဟောသေးဘဲနဲ့ဓမ္မစေတိမရှိနိုင်ဘူးဗုဒ္ဓရဲ့ဗောဓိပင်မပေါက်သေးသမျှကာလပတ်လုံးပရိဘောဂစေတိမပေါ်နိုင်ယုတ်ထုစင်တုတွေမထုသေးသမျှကာလပါလုံးယုတ်ထုစင်တုမပေါ်သေးသမျှကာလပါလုံးပရိဘောကဥဒိဋ္ဌကဇီရီမရှိနိုင်ဟုတ်တယ်နော်စင်တုပေါ်တဲ့သမိုင်းတွေပါတွေစစ်စေးရင်ပိတ်ကြသွားမယ်ဒီလောက်မှတ်တော့ဒီတော့ခုဝေသလီမှာဗုဒ္ဓမပွင့်ရင်ကတည်းကဇီရီဗေနေဆူကြားလိုက်ဓာတုစီရီဓမ္မစီရီပရိဘောဂစီရီဥဒိဋ္ဌကစီရီကဗုဒ္ဓပွင့်မှပေါ်ရတဲ့စီရီတွေဖြစ်တဲ့သို့သောဗုဒ္ဓမပွင့်ခင်ကတည်းကသာရန္တတစီရီတဲ့သာပါလစီရီတဲ့ဂေါတမကစီရီတဲ့ဘုဗုဒ္ဓစီတိသတ္တမ္ပစီရီဥဒိဏစီတိလို့စီရီတွေစီရီတွေရှိနေခဲ့ပြီအဲ့ဒါဘာတွေလဲဆိုတော့ဝေသာလီတိကြီးတပြည်လုံးရဲ့ပတ်ဝန်းကျင်မှာလေပါရန္တဒစေတီဆိုတာဟာပါရန္တဒနတ်ဘလူကြီးရဲ့နတ်ကွန်ကြီးဖြစ်တယ်ဥဒေနစေတီဆိုတာဥဒေနနတ်ဘလူကြီးရဲ့နတ်ကွန်ဖြစ်တယ်ဂေါတမကစေတီတဲ့ဂေါတမကနတ်ဘလူကြီးရဲ့နတ်ကွန်ကြီးဖြစ်တယ်သာပါဠိစီတိသာပါဏနတ်ဘလူရဲ့နတ်ကုန်းဖြစ်တယ်ပတ္တံဘစီတိမဲအဲ့ဒါကနည်းနည်းလေးထူးတယ်ဥယျင်ကြီးဥယျင်ကြီးတရပင်ခொနှပင်ထူးထူးခြားခြားစီတန်းပြီးတော့ပေါက်တရပင်ခொနှပင်စီတန်းပြီးတော့ပေါက်နေတဲ့ဥယျင်မှာနာမည်ကြီးများအုတ်ထုတ်နေတယ်ဆိုပြီးတော့ဒီတရပင်ကြီးတွေအကိုင်းမချိုးနဲ့အရွက်မခူးနဲ့အသီးမစားနဲ့နတ်ပန်းလေးနဲ့ကြောက်လုံးလို့ဆိုပြီးတော့တရပင်ခொနှပင်ဖြစ်ခိုးရာကစအဲ့ဒါသတ္တံဘစီတီလို့ဖြစ်သွားတယ်တရခொနှပင်နတ်ကုန်းပဲဘဟုပုဒ္ဒစီတီဒါလည်းနည်းနည်းစိတ်ဝင်စားဖို့ကောင်းတယ်နတ်သမီးနဲ့နတ်သားသတိခင်မုန်းနှစ်ယောက်နေကြတယ်နည်းနည်းအရပြောပြောရရင်နတ်လင်မယားနှစ်ယောက်နေကြတယ်။သာသမီးတွေအများကြီးပဲတဲ့။နတ်လင်သားတွေအမီးတွေမွေးသေးတာပဲ။သာသမီးအလွန်များတဲ့အဲ့ဒီနတ်ဇနီးခင်မွန်နေတဲ့ဥယျာဉ်ကြီးကိုဘဟုပုဒ္ဒဇေဒီဆိုပြီးတော့ဝေသံလေးကကိုးကွယ်ကြပါတယ်။ဘယ်လိုပုဂ္ဂိုလ်တွေကိုးကွယ်မယ်ဆိုတာစဉ်းစားကြည့်ရင်ပြီးလောက်တယ်။သာသမီသိမ့်များတဲ့နတ်သမီးနတ်သားကိုကိုးကွယ်တယ်ဆိုတော့အဲ့ဒါတခုခုဖြစ်ရမယ်ပေါ့လေသူ့အကြောင်းလေးတွေနဲ့သူဒီလိုကိုးကွယ်လာကြတယ်ပြီးတော့ခုဘုန်းကြီးပြောလို့တဲ့ဒိဋ္ဌိနားလည်ပြီးဝေသလီတစ်ပတ်လေကစီတီစီရီဆိုတာဒီအကုန်လုံးဘုန်းကြီးတို့ပရိသတ်ဘာတွေပါလဲဘာတွေပါလဲနတ်ကုန်းနေကြီးနတ်ကုန်းတွေကိုအိန္ဒိယမှာဗုဒ္ဓမပွင့်ခင်ကဘယ်နဲ့ခေါ်လဲစီတီစီတီတပံအမစီတီတပံပူဇိတပံဧထာတိစီတီယံစိခိုးအပ်သောအရာဌာနအယုအပိပြုအပ်သောအရာဌာနပူဇော်ထိုက်သောအဲပူဇော်အပ်သောအရာဌာနစိခိုးအပ်အယုဒိပြုအပူဇော်အပ်တဲ့အရာဌာနတွေအကုန်လုံးကိုပါခေါ်ဇီရီအဲ့ဒါအိန္ဒိယမှာရှိကခေါ်ရက်ခေါ်ယူခေါ်စဉ်ဖြစ်ပါရှိခိုးရတဲ့နေရာအကုန်လုံးအိန္ဒိယကဇီရီလို့ခေါ်ပလိုက်တယ်အယုဒိပြုရမယ့်နေရာတွေအကုန်လုံးကိုဇီရီခေါ်ပလိုက်ကြ
ရှိခိုးတဲ့ရှိခိုးတဲ့ပူဇော်တဲ့ပူဇော်တိုက်တဲ့မထိုက်တဲ့မတွေ့ဘူးသူတို့ရှိခိုးရင
်အဲ့ဒါအကုန်လုံးသူတို့ကတော့ဇေဒီပဲခေါ်တော့တာပါပဲအဲ့ဒါနဲ့မြတ်ဗုဒ္ဓပွင့်တော်မူတဲ့အချိန်ရောက်တော့အဲ့ဒီဇေဒီလို့ခေါ်တဲ့နတ်ကွန်းကြီးတွေနဲ့ဘုန်းကြီးတို့မြတ်ဗုဒ္ဓရဲ့ဇေဒီ၄ပါးနဲ့ခွဲထပ်ပြီးတော့မြတ်စွာဘုရားကဇေဒီဆိုတာဒါဒါဆိုတာကိုခွဲပြီးတော့နောက်တော့ပြန်ပြောပြရတယ်တိရောရဲ့ကိုဝေသလီပြည်သူပြည်သားတွေဟာနတ်ဆင်နဲ့နတ်ကုန်းတွေအကုန်လုံးကိုဇီရီသမုတ်ပြီးတော့ရှ िख ူးနေကြကြောင်းဘုရားတို့ပြိသဗုဒ္ဓမပွင့်ခင်တည်းကရှိနေခဲ့ပြီဆိုသည့်အကြောင်းကိုသိကြရပါပြီဒီကနေ့ကဘာမှာအလွန်ထင်ရှားတဲ့ကိုကိုရာဘာသာစည်းလေးခုတို့တွင်တိဟိန္ဒူဝါဒတီထောင်သူနဲ့တီထောင်သည့်တကရက်ဝိရှာလို့မရဘူးတီထောင်သူနဲ့တီထောင်သည့်တကရက်ဝိရှာလို့မရဘူးနှစ်ဗုဒ္ဓဝါဒခရစ်တော်ဤရှေ့623နှစ်စောရွေပေါ်ပေါက်ခဲ့ပါတယ်အလုံးမှတ်လို့ရကြပြီဒီမှာ။ဘောခရိယံဝါဒဗုဒ္ဓဤနောက်ဗုဒ္ဓဝါဒနောက်ပေါ့လေ623နှစ်နောက်ကြပြီးတော့ပေါ်ပေါက်ခဲ့ပါတယ်။သောရဏေနောက်ကြတာ။လေအစ္စလမ်ဝါဒဗုဒ္ဓဤနောက်ဘုန်းကြီးတွက်ပြီးသားတကာတဲ့တန်ပြောလိုက်ပါမယ်တထောက်တရ94နှစ်နောက်ကြာ၍ပေါ်ပေါက်ပါတယ်ကဘာဘာသာကြီး၄ခုဟိန္ဒူဝါဒတိထောင်သူနဲ့တိထောင်သည့်သက်ကလေးရှားလို့မရပါစောလုံးလို့ဖြစ်ပါတယ်တလီအရှင်ထိုဝါရကိုတီထောင်တဲ့ဖောင်းဒါတီထောင်သူရင်လို့တည်တည်တန်တန်မရှိတဲ့အတွက်ကြောင့်ကိုတက်ကြရမဖော်ထုတ်နိုင်ခြင်းဖြစ်ပါတယ်ဟေလူဝါဒရဲ့စတင်ပေါ်ပေါက်တဲ့တက်ကြရဘာကြောင့်မပြောနိုင်ကလေးဆိုရင်အဖြေကတော့ထိုဝါရကိုတီထောင်တဲ့ပုဂ္ဂိုလ်ကိုမရှိတဲ့အတွက်ကြောင့်ထိုဝါရဟိန္ဒူဝါဒတီထောင်တဲ့တက်ကြရကိုပြောမပြနိုင်ပါဘူးတီထောင်တဲ့ပုဂ္ဂိုလ်ရှိရင်တီတောင်သူရဲ့တက်ကလေးကိုကြိုးစား၍ရှာရင်ရနိုင်စရာအကြောင်းရှိပါတယ်ဗုဒ္ဓဝါဒကဟိန္ဒူဝါဒရဲ့နောက်ဘလောက်ကြတယ်ဆိုတာကိုပြောလို့မဖြစ်တော့ဘူး။ဘာကြောင့်လဲဟိန္ဒူဝါဒရဲ့တက်ကလေးမရှိတဲ့အတွက်ကြောင့်ဗုဒ္ဓဝါဒပြီးဟိန္ဒူရဲ့နောက်မှာဘလောက်နောက်ကြတယ်ဆိုတာပြောလို့မဖြစ်တော့ခရစ်တော်တဲ့ဘလောက်စိုးတယ်ဆိုတာတော့တိတိကျကျပြောလို့ရပါတယ်623နှစ်စောပါတယ် BC 623ပိဋကထကိုလုံမဏိမှာဖွားပါတယ်623လုံမဏိမှာပိဋကထမင်းသာဖွားတော့ဖွားလျင်ဖွားခြင်းပဲဗုဒ္ဓဝါဒပြီးပေါ်ပေါက်ပြီလားလို့ဆိုရင်ဘုရားတို့ပြိတ္တာဒီလောက်တော့ဘုရားတို့မပြောဘဲနဲ့သိပါတယ်။မိမိတဖွားထံနဲ့တပြိုင်နက်တည်းဗုဒ္ဓဝါဒပေါ်လာတာမဟုတ်သေးပါဘူး။ဖွားတဲ့တက္ကရေကိုသာဘုန်းကြီးတို့ကပြောထားတာ။ဗုဒ္ဓရဲ့ဝါဒဘယ်တော့မှပေါ်မလဲ။ဗုဒ္ဓအဖြစ်သို့ရောင်းမှပဲဗုဒ္ဓဝါဒကပေါ်ရမယ်။ဒီတော့ဖွားတော်မူသည်ကစပြီးတော့ဘုရားဖြစ်တော်မူသည့်အသည့်ကြားထဲမှာနှစ်ပေါင်းဘလောက်ကြာသလဲ။ဒါဆိုရင်တော့ဘုန်းကြီးတို့မြို့ကောင်းသားတွေမြို့ကောင်းသမီးတွေအကြောင်းသူအကြောင်းသားတွေလက်ရီဆော်ဘုရားကြီးရဲ့ခုနှစ်နှစ်ဘုရားရှိခိုးကိုကြည်ကြည်ညံ့ညံ့လေးလာထားရင်ဒါသိနိုင်တယ်။ ဒါတော့ဘုန်းကြီးတို့ကရွတ်ပြအောင်မယ်ဆိုရင်အချိန်ကြီးအများကြီးကုံသွားမှာဆိုရည်နေရပါတယ်ဘုန်းကြီးတို့များသိတတ်တာဒီမင်းသားဒီဘုရားဖြစ်တော့လက်တော်ဘယ်လောက်ပါလဲ35နှစ်အဲ့တော့ကြောင့် BC 623လဲမှာ35နှစ်ကိုနှုတ်လိုက်ရင်988ဖြစ်ပါတယ်ဘုရားအရှိဘယ်နှစ်ရောက်တယ်လဲ BC 588မှာရောက်ပါတယ်ဘုရားဝါဒအဲ့ဒီအချိန်စတင်ပေါ်ပေါက်ပြီလို့ဆိုနိုင်ပါလိမ့်အဲ့ဒီအကြောင်းအရာတော့ကိုဘုန်းကြီးတို့ရေးထုတ်ပြီးတော့ဖြန့်ချီထားတဲ့ဘုရားလို့ဆိုတဲ့တပတ်သီရိကုခရီးစဉ်မှတ်တမ်းစာအုပ်ငယ်ကလေးထဲမှာဘုန်းကြီးတို့ပရိသတ်ဖတ်ရှုနိုင်ပါတယ်ဘုရားရေနောက်နှစ်ပေါင်း623နှစ်နောက်ကြပြီးမှဘသူပေါ်လာတယ်လေဂျေဇစ်ခရစ်ကိုဂျေရုဆလင်မှာဖွားပါတယ်ဒီတော့ဘုရားနောက်ခရစ်တော်ဒီနှစ်ပေါင်း623နှစ်နောက်ကြပါတယ Jesus Christ ဘွားလျင်ဘွားခြင်းခရိယံဝါဒပေါ်လာတာမဟုတ်သေးဘူးဆိုတာလေဘုရားတို့ပရိသတ်သိကြမှာပါပဲခရိယံဝါဒဘယ်လောက်ကြမှာပေါ်တယ် Jesus Christ တရားစဟောတဲ့အချိန်မှာခရိယံဝါဒပေါ်မှာဖြစ်ရမှာပေါ့ Jesus Christ တရားစတင်ဟောတဲ့အချိန်ကိုရှာဖွေကြည့်တဲ့အခါအသက်30ကျော်ကျော်မှာတရားစဟောတယ်လို့ဘုန်းကြီးတို့အမှတ်တမ်းများမှာဒီလိုတွေ့ရပါဒါကြောင့်623ထဲမှာနှစ်30နှုတ်ကြည့်လိုက်ပြီးတော့ခရိယံဝါဒဘယ်အချိန်စပေါ်တယ်ဆိုတာဘုန်းကြီးတို့ပရိသတ်တွေ့လို့ရတယ်623ထဲမှာနှစ်30နှုတ်ကြည့်လိုက်ရင်ဘယ်လောက်ဖြစ်မလဲအာရ5893ဟုတ်လားအဲ့ဒါလို့ဘုန်းကြီးတို့တွေ့ကြည့်လို့ရပါတယ်အစ္စလမ်ဝါဒကတော့မိုဟာမက်ကိုဖားတာအစ်ဒီအလေးကဘုန်းကြီးတို့ပြောပြထားခဲ့တယ်မောဟမက်ကိုဖွားတာ AD 587ခရစ်တော်ပွဲပြီးတဲ့နောက်587ကျမှာဖွားတာဖြစ်ပါတယ်ဒါတော့ခရစ်တော်ရဲ့နောက်မှာ582နှစ်နောက်ကျပြီးတော့မှမောဟမက်ကဖွားလာတယ်ဗုဒ္ဓကခရစ်တော်ရဲ့ရှေ့မှာနှစ်ပေါင်းဘယ်လောက်စောနေလဲ623နှစ်စောနေတယ်အဲ့ဒီခရစ်တော်ရဲ့ရှေး623နဲ့ခရစ်တော်ရဲ့နောက်587အဲ့ဒီနှစ်ရပ်ကိုပေါင်းလိုက်ရင်1194ရပါတယ်ဘောမက်ဒီဗုဒ္ဓရဲ့နောက်မှာနှစ်1194နှစ်နောက်ကျပြီပေါ်တယ်လို့ဘုန်းကြီးတို့ဒီလိုပြောနိုင်ပါတယ်ကမ္ဘာဘာသာကြီး၄ခုမှာနောက်အကျဆုံးဘာသာသည်အစ္စလာမ်ဘာသာဖြစ်ကြောင်းအလေလောက်မှာပေါ်တဲ့ဘာသာကခရိယံဘာသာဖြစ်ကြောင်းအဲ့ဒီနှစ်ခုထက်ရှင်းကြံပြီးတော့ပေါ်တဲ့ဘာသာကဗုဒ္ဓဘာသာဖြစ်ကြောင်းတဲ့ကရိရှာမရတီထောင်သူကိုရှာမရအောင်စောပြီးတော့ပေါ်တဲ့ဘာသာကဟိန္ဒူဘာသာဖြစ်ကြောင်းဘုရားတို့ပရိသတ်အားဒါစစ်စစ်၍တင်ပြခြင်းပါအိန္ဒိယကြီးရဲ့သမိုင်းကိုဘုရားတို့မြေကောင်းသားမြေကောင်းသမီးခမင်းများလေးလာကြည့်လိုက်ရင်အိန္ဒုမြစ်ဆိုတာကိုတွေ့ရမယ်အိန္ဒုမြစ်ဝန်းကန်ဒီအိန္ဒိယယဉ်ကျေးမှုစတင်တယ်ဆိုတာဒီဘုန်းကြီးတို့ပြိဿတွေ့ကြရမယ်အိန္ဒုမြစ်ဝန်းကအာရိယန်လူမျိုးတွေအကြောင်းကိုသမိုင်းမှာရှာရင်တွေ့ကြမယ်အာရိယန်ကနေအရိယာအာရိယန်ဆိုတဲ့ဥစ္စာဟာဘုန်းကြီးတို့ဗမာသင်နဲ့ပြည်ပြည်သားသာ ပန်လိကိုအတန်ထွက်ရင်အရိယာဆိုတဲ့ပုဂ္ဂိုလ်အာရိယံဖြစ်ပါတယ်အဲ့ဒီအာရိယံကိုနောက်ကြတော့တပြေတပြေအတန်တွေပြောင်းလဲပြောင်းလဲဖလှယ်သွားတော့အာရိယံကနေပြီးတော့အေရှံဖြစ်သွားတဲ့လက္ခဏာရှိပါတယ်ဒီတော့အေရှံတိုက်ကြီးတစ်ရက်လုံးကလူမျိုးတွေဟာအာရိယံလူမျိုးတွေရဲ့အဆက်အနွယ်ဖြစ်နိုင်တယ်လို့ဘုန်းကြီးတို့ဒီလိုတွေးခေါ်ပါတယ်အာရိယံကနေအရိယံအရိယံကနေပြီးတော့တဖြည်းဖြည်းအပန်စလုံးပြောင်းလဲပြီးတော့အေရှံဒီကနေ့အေရှာတိုက်ကြီးတစ်ခုလုံးကလူမျိုးတွေဟာအာရိယံဆက်နွယ်တွေဖြစ်နိုင်တယ်အရိယံဆိုတဲ့စလုံးတွေလူမျက်ဆိုတဲ့အဓိပ္ပာယ်ရတယ်မြတ်သောလူမျိုးတို့ရဲ့အဆက်အနွယ်ဟာအေရှာတိုက်သားတွေပဲလို့ဒီလိုဘုန်းကြီးတို့တွေးခေါ်ယူဆနိုင်ပါတယ်ဘုန်းကြီးတို့ဒီတိုင်းပဲယူဆပါဒီယူဆကိုမကြိုက်လို့ညင်းမယ်ဆိုရင်လည်းညင်းနိုင်ခွင့်ရှိပါတယ်ပယ်မယ်ဆိုလည်းပယ်နိုင်ခွင့်ရှိပါတယ်ဘုန်းကြီးတို့ကြိုက်တဲ့ယူဆကိုတော့ဒီလိုပဲတင်ပြပါရစေဟိန္ဒုဆိုတဲ့နေရာမှာဟိန္ဒူဆိုတဲ့နေရာမှာဟာရဲ့ဣရဲ့ပေါင်းတာဘုရင်ဘုန်းကြီးတို့ခုနကပြောလိုက်တယ်မြစ်ကလေးတစ်ခုဟာအိန္ဒုအိန္ဒုမြစ်အဲ့ဒီအိန္ဒုကိုဒီစလုံးကိုဆိုရင်းဆိုရင်းနဲ့ဘာသာထဲဘယ်လိုလေးသံပေါက်သွားတယ်လဲမသိဘူးအောက်ကဟာတလုံးရောက်ပြီးတော့အိန္ဒုကနေဟိန္ဒုဆိုဒီလိုဖြစ်သွားတာစလုံးနေဟာဒီလိုပဲဖလဲသွားတာပဲအိန္ဒုမှာဣတရရဲ့အောက်မှာဟာအက္ခရာတလုံးထည့်လိုက်ရင်ဟိန္ဒုလို့ဒီလိုလာဖြစ်တယ်အဲ့တော့ဟိန္ဒုဒီဘယ်ကလာတယ်လဲဆိုရင်အိန္ဒုကလာတာအိန္ဒုဆိုတဲ့ပါဠိပမာပြန်ရင်လာဇီဝန်ဆိုတဲ့အနေအဓိပ္ပာယ်ထွက်တယ်အိန္ဒုဆိုတာလာဇီဝန်အိန္ဒုမြစ်ဆိုတာဘုန်းကြီးတို့မရောက်ဘူးဘယ်လိုမြစ်များပါလိမ့်မလဲဆိုတာတွေးကြည့်မိပါတယ်အိန္ဒုဆိုတာလာဇီဝန်အိန္ဒုမြစ်ဆိုတာလာဇီဝန်ကြီးကဲ့သို့ဝန်းဝိုင်းပြီးတော့ကိုယ်ကောက်နေတဲ့မြစ်များဖြစ်လေရောသလားသောမဟုတ်လာကြီးဝန်းရဲ့အယောင်ဒီအမြဲတမ်းအေးဓာတ်ကိုပြီးသလိုထိုအိန္ဒုမြစ်ကရည်ပြီးအစင်မပြအေးချမ်းတဲ့ဓာတ်များရှိလေရောသလားသောမဟုတ်အိန္ဒုနတ်သားလက်နတ်သားအစိုးရတဲ့မြစ်များဖြစ်လေရောသလားလို့ဘုန်းကြီးတို့ဒီလိုစဉ်းစားမိပါတယ်အိန္ဒုဆိုတဲ့ပုဂ္ဂိုလ်ကတော့လာကြီးဝန်းလို့ဒီအဓိပ္ပာယ်ရပါတယ်လာကြီးဝန်းအဓိပ္ပာယ်ရတဲ့မြစ်ကမ်းမကလူမျိုးတွေရဲ့ဝါဒဟာဟိန္ဒူဝါဒပါပဲဟာတလုံးကိုရှေ့ကဖြည့်ဆွတ်ပြီးတော့ဆိုလိုက်တော့ဟိန္ဒူလို့ဒီလိုဖြစ်လာဟိန္ဒူဆိုတာဟာရဲ့ဣတရရဲ့ပေါင်းပြီးတော့ဟောဘက်ကဒုနဲ့တွဲဆတဲ့အခါကျတော့ဟိန္ဒူဟာကိုထည့်မဖဖင်းနဲ့ဣတရနဲ့ဟိုဘက်ကဒုနဲ့ဖရင်အိန္ဒုလို့ရပါတယ်ဟာဆိုတဲ့ဒီတလုံးဒီဘက်ကထည့်လိုက်တော့ဟိန္ဒုလို့ဖြစ်ပါတယ်ပါဠိဗဒာသင်ထားတဲ့ပုဂ္ဂိုလ်များဆိုရင်ဒီပု္ပ္ပပု္ပ္ပအတိဘယ်ကိုဘုန်းကြီးတို့ကုလို့ပြောပြရင်လွယ်လွယ်နဲ့နားလည်ကြပါပါတို့ဟိန္ဒုဝါဒဆိုတာဘာလဲအိန္ဒုမြေဟွန်းကလူမျိုးတွေရဲ့ဝါဒပဲလို့ဘုန်းကြီးတို့ဒါကိုဆိုလိုရင်းဖြစ်ပါတယ်ဒီလိုသူတို့ရဲ့ဝါဒထဲမှာနည်းနည်းလေးဒီအကြောင်းတော့ဘုန်းကြီးတို့ပြောပါရစေသူတို့မှာဘာရှိသလဲလို့ဆိုလို့ရှိရဒီစလုံးကိုဖတ်လို့ရပါတယ်ဘယ်နဲ့ဖတ်မလဲသီမုနိအဒိဒေဝတာထရီမုနိအမြတ်၃ပါးအဒိအစဒေဝတာဟဲ့ဒေဝတာတော့ဘုန်းကြီးတို့ဘာသာပြန်မို့မလို့ပဲသိကြတယ်ဒေဝတာဆိုတာဘာလဲထရီမုနိအဒိဒေဝတာ ကဗာဥအစအမျက်ဆုံးဖြစ်သောနတ်မင်းကြီး၃ယောက်တဲ့ကဗာဥအစအမျက်ဆုံးဖြစ်တဲ့နတ်မင်းကြီး၃ယောက်ဘုဂုလည်းဆိုလို့ရှိဗြဟ္မာဗိရှ ణు ရှိဗာဘုန်းကြီးတို့ကတော့ဗြဟ္မာဘိသနုရှိဝလို့ဒီလိုပြည်ပြသသာဆိုကြတယ်သူတို့မှာတော့ဗြဟ္မာဗိရှ ణు ရှိဗာအဲ့ဒါသရီမုနိအာတိဒေဝတာကဗာဥအစအမြတ်ဖြစ်သောနတ်မင်းကြီး၃ယောက်အဲ့ဒါဟာသူတို့ရဲ့ triple gem ပဲသူတို့ရဲ့ယရနာ၃ပါးပဲဘုန်းကြီးတို့ဗုဒ္ဓဘာသာမှာဗုဒ္ဓဓမ္မသံဃာယရနာ၃ပါးဆိုပြီးတော့အမြတ်ထားသူတို့ကလည်းဒီ၃ပါးကိုယရနာ၃ပါးလို့ခေါ်ကြတယ်ဒီနေ့ကျောင်းယရနာ၃ပါးသူတို့ခေါ်တယ်ဗြဟ္မာကိုသူတို့ကဖန်ဆင်းရှင်လို့မှတ်ပါတယ်ဒါတော့ဘုန်းကြီးထပြီးတော့မရေးပဲနဲ့နားလည်ပါစေဗြဟ္မာကိုဖန်ဆင်းသူ creator ဘုန်းကြီးတို့ပါဠိမှာကတော့အဲ့ဒီဗြဟ္မာကြီးကိုဣတ္တရဒီလိုလဲခေါ်တယ်ကတ္တာလို့လဲခေါ်တယ်နေမာတာလို့ဒီလိုလဲခေါ်ပါတယ်ဒီစလုံးလေးများတော့ဘုန်းကြီးရေးပြရတယ်ဟုတ်မှတ်သွားမှာဆိုလို့တာရကတ္တာနေမာတာဗြဟ္မာကအမျိုးမျိုးပြောကြတယ်ဣတ္တရောကတ္တာနေမာတာသစ္ထောသဇိတာဝသိတိတာဗုဒ္ဓပဗျာနံသစ္ထောသဇိတာဘုန်းကြီးတို့ပါဠိတော်တွေမှာကိုစလုံးလေးအများကြီးရှိတယ်ဒီသုံးလုံးမှတ်တာမနေ့ကပြောပြတဲ့ religion ပုံရဲ့အဓိပ္ပာယ်နဲ့စိုက်ယူဖို့ဘုန်းကြီးတို့ဒါပြောနေတာပါဣတ္တရာကတ္တာနေမာတာဣတ္တရာဆိုတာဘာလဲအစိုးရတယ်ကတ္တာပြုလုပ်သူဣတ္တရာကအစိုးရသူကတ္တာပြုလုပ်သူနေမာတာဖန်ဆင်းသူတဲ့တခြားစလုံးတွေရဲ့အဓိပ္ပာယ်ထားပါတော့သစ္ဒ္ဓသစ္စိတဝသီပိတာဘုဒ္ဓဗျာဏံဆိုတာတွေထားလိုက်ပါတော့ဣတ္တရကပါတဲ့ဆိုရကတ္တာပြုလုပ်သူနေမတာပန်းစင်းသူဂျင်မာကိုအိန္ဒုမြေဝန်းကလူတွေပဲလို့ယုံတယ်လေလောကကြီးကိုအစိုးရတယ်ဒီလောကကြီးကိုပြုလုပ်တယ်ဒီလောကကြီးကိုဖန်ဆင်းတယ်လို့သူတို့ဒီလိုယုံကြည်ကြပါတယ်ပတ္တသင်္ခါရဩကာသလောကမှန်သမျှအစိုးရတာဗြဟ္မာလောကကြီးကိုပြုလုပ်တာဗြဟ္မာလောကကြီးကိုဖန်ဆင်းတာဗြဟ္မာပြုလုပ်အစိုးရခြင်းဆိုတဲ့အဓိပ္ပာယ်ကိုဣတ္တရာပြုလုပ်သူဆိုတဲ့အဓိပ္ပာယ်ကိုကတ္တာဖန်ဆင်းသူဆိုတဲ့အဓိပ္ပာယ်ကိုနေမာတာဒါတွေကိုဘုရားတို့ပြိသာအင်္ဂလိပ်စာလုံးဖလှယ်ကြည့်လိုက်ပေါ့ဣတ္တရကိုမနေ့ကပြောထားတယ်ဣတ္တရဆိုတဲ့ပုပ်ရဲ့အတိဘယ်ကိုမနေ့ကပြောတဲ့အထဲမှာပါသွားတယ်ရှာကြီးဦးမင်းတင်မောင်ကရေးပြလိုက်ပါပြီ religion ဆိုတာဟာတဲ့မဟုတ်တယ် belief andSupernatural ruling power. သဘာဝတရားတို့တဲ့လုံကဲပြီးတော့ကဗာကြီးကိုအုပ်စိုးတဲ့တကောကိုယုံကြည်တာဟာ religion. သဘာဝတရားတို့တဲ့လုံကဲပြီးတော့ကဗာကိုအုပ်စိုးတဲ့ဝါရ၊လွှမ်းမိုးတဲ့ဝါရ။အဲ့ဒီဝါရကိုမှတ်ရမယ်။ခုနကစလုံးသုံးလုံးမှာရှေ့ဆုံးကစလုံးပါတယ်လေ။ဣတ္တရနောက်ကဝါဒထည့်လိုက်ဣတ္တရဝါဒဟုတ်လားအဲ့လိုမျိုးကိုယုံကြည်တာကို religion ခေါ်တာပဲက
ကဘာကြီးကိုလွှမ်းမိုးအုပ်စုတဲ့ဆိုတဲ့တကုရှင်ကိုယုံကြည်တာမျိုးကို religion ခေါ်တာကတ္တာပြုလုပ်တယ်ကတ္တာနဲ့နေမာတာအတိပ္ပယ်မထူးလာပါဘူးပြုလုပ်သူနဲ့ဖန်ဆင်းသူကိုအတိပ္ပယ်ထတ်တူယူပြီးတော့အဲ့ဒါအင်္ဂလိပ်စကားလုံးပြည့်ကြည့်ရင်သူဟာ creator ဖြစ်လာတယ်ဒီတော့အိန္ဒုမြေဝန်းကလူတွေကမြန်မာကြီးကိုပဲနဲ့ယုံတယ်လေကဘာကြီးကိုလွှမ်းမိုးအုပ်စိုးသူကဘာကြီးကိုပြုလုပ်ဖန်ဆင်းသူအဖြစ်နဲ့ယုံကြည်ကြတယ်တဲ့ကဘာကြီးရဲ့အစမြန်မာကဆိုတာအဲ့ဒါအိန္ဒုလူမျိုးတွေရဲ့ဝါဒပဲအဲ့ဒါကို Brahminism လို့သူတို့ခေါ်တာ Brahmana ဝါဒမြမကြီးကမွေးလာတဲ့လူမျိုးဟာမြမသန်းဆိုပြီးတော့အဲ့ဒီလူမျိုးကိုမြမနာလူမျိုးဆိုပြီးတော့သူတို့ဒီလိုဆက်ပြီးတော့သွားကြတယ်မြမကြီးကမွေးလာတဲ့လူမျိုးမြမနာလူမျိုးဒီလိုခေါ်ကြတယ်ဒီတော့ဣတရာကတ္တာနေမတာဘုရားတို့ပရိသအလုံးနာလဲကြပါပြီမြမကကဘာကြီးကိုဘာလုပ်လဲဆိုရတယ်တီထောင်ဖန်ဆင်းတယ်ကဘာကြီးကိုစတင်တီထောင်ဖန်ဆင်းတာဘာလို့လဲပြမဖန်ဆင်းတဲ့ပုဂ္ဂိုလ်ကဖန်ဆင်းပြီးတော့အဲ့ဒီကဘာကြီးဘဘူးစောင့်ရှောက်မလဲတဲ့စောင့်ရှောက်တဲ့ပုဂ္ဂိုလ်လို့သေးတယ်ခရီးတာကိုရပြီမိန်သိမ်းတာလို့သေးတယ်စောင့်ရှောက်မဲ့ပုဂ္ဂိုလ်လို့သေးတယ်ဆိုတော့သူတို့ရှာကြတယ်ရှာကြတယ်အဲ့ဒီမှာဘဘူးသွားတွေ့တယ်လဲဆိုတော့ဘိစနုခေါ်တဲ့နာမည်ကြီးသွားတွေ့တယ်ဘိစနုနတ်ကြီးကကဘာကြီးကိုစောင့်ရှောက်တယ်တဲ့မြမကြီးတာဝန်ပေးလို့မြမကြီးကမင်းငါပန်းစင်းပြီးပြီမင်းစောင့်ရှောက်ပြီးတော့ဆိုဘိစနုကကဘာကြီးကိုစောင့်ရှောက်တာသူကမင်းတင်းတာအာတခါပြင်ကဘာလူသားတွေမြမကြီးရဲ့ကျင့်စဉ်တွေကိုမကျင့်ကြတော့ဘူးမြမကြီးကိုမယုံကြည်ကြတော့ဘူးကဘာပန်းစင်းတဲ့မြမကိုမယုံကြည်ကြတော့ဘူးမလေးစားကြတော့ဘူးကဘာဖန်ဆင်းတဲ့မြန်မာဖန်ဆင်းရှင်ခရီးတန်းကိုမယုံတော့ဘူးဆိုတဲ့တနေ့ကျကဘာကြီးပဲအခြေအနေဆိုင်ပြည့်စည်မဲ့အခြေအနေရောက်အဲ့တော့အလိုလိုပြည့်မလားဆိုတော့မဟုတ်ဘူးတဲ့ချက်တဲ့ပုဂ္ဂိုလ်တယောက်ရှာအောင်မယ်ချက်တဲ့ပုဂ္ဂိုလ်ကအောက်ဆုံးကနံပါတ်၃ရှိပါအဲသူကအဖြစ်သမား destroyer သူကချက်သူဒီတော့ပြည့်မှာရောက်တော့ရှိဝကိုးကွယ်ရသင်္သင်ဆောင်ဆောက်ဖို့လိုအပ်တဲ့အတွက်ကြောင့်ရှင်ဝအဲဘိရှင်ကိုကိုးကွယ်ရ။ဖန်ဆင်းဖို့ရန်အတွက်ကြတော့မြန်မာကိုကိုးကွယ်ရ။ဟုတ်တာမဟုတ်တာအကောင်းဆုံးဘုန်းကြီးတို့ဘာမှဝေဖန်ခြင်းမပြုပါဘူး။တဘာဝအတိုင်းသူတို့ရဲ့အဆိုတိုင်းဘုန်းကြီးတို့တင်ပြနေတာပါ။ဟိန္ဒူဝါဒရဲ့မူရင်းသဘောဟာအဲ့ဒါပဲ။ဒါကစတယ်လေအိန္ဒုမြေဝန်းကစတယ်အိန္ဒုမြေဝန်းကအိန္ဒုလူမျိုးလို့ဆိုရမှာဟာတလုံးရှိကအဘိုးထဲလို့ဟိန္ဒုလူမျိုးသူတို့တည်ထောင်တဲ့ဝါဒကိုဟိန္ဒုဝါဒပါလဲမေးရင်ဖန်ဆင်းသူကိုမြေမာထားတယ်စောင့်ရှောက်သူကိုဘိစနုလို့ထားတယ်ဖြစ်စည်းတဲ့ကဘာဖြစ်တဲ့ပုဂ္ဂိုလ်ကိုတော့ရှင်ဝထားလိုက်တယ်ဒီပုဂ္ဂိုလ်ကြီး၃ယောက်ကိုဘယ်လိုမှမကိုးကွယ်လို့တော့မဖြစ်ဘူးတဲ့အဲ့ဒါယရဏ၃ပါးဆိုပြီးတော့သူတို့ကိုးကွယ်ကြတာဒါကို3 muni adi devata ဟိန္ဒူဝါဒဒီလိုလာတယ်အဲ့ဒါဘယ်သူစခဲ့တယ်လဲစားတဲ့လူရှာမရဘူးဒီဝါဒဒီတိုင်းရှိနေတာကတော့အတင်ရှာပဲဘယ်သက္ကရိကစခဲ့တယ်လဲသက္ကရိရှာလို့မရဘူးဒီဝါရဒီကနေ့ရှိတာတော့အမှန်ပါပဲအဲ့ဒီဝါရရဲ့နောက်မှာဘုန်းကြီးတို့အမြတ်ဗုဒ္ဓရဲ့ဝါရပေါ်လာပါတယ်နောက်ပိုင်းပေါ်တဲ့ဝါရတွေအပါကလေးထခုအစောဆုံးဖြစ်တဲ့ဟိန္ဒူဝါရရဲ့သဘောကိုဘုန်းကြီးတို့ပရိသတ်ရကြပြီနော်နားလည်ကြပါပြီဒါတဲ့တိုးချက်စရာမလိုပဲနဲ့နားလည်ကြပါပြီအဲ့ဒီရှင်နန်းကဒီမြမဗိစနုရှိဝမပေါ်ခင်ကဘာရီကူးခွေခဲ့တယ်လို့ဆိုပြီးတော့ဘုရားတို့ပြိဿစဉ်းစားရင်စဉ်းစားခွင့်ရှိတယ်နော်စ
စဉ်းစားမယ်ဆိုရင်စဉ်းစား권ရှိပါတယ်စဉ်းစား권ရှိတော့မနေ့ကဘုန်းကြီးတို့ပြောထားတယ်ဘဟုံဝေတရဏံယံတိပပတ္တာနိဝနာနိသာအာရမရုခာစေတယာနိမနုဿာဝယတိသိတာအဂိတတပုဒ္ဒံမှာမြတ်ဗုဒ္ဓကအဂိတတပရောဟိတ်ကြီးအားမိန့်တော်မူသည့်စကားဖြစ်ပါဘဟဝေတရဏံယံတိပပတ္တနိဝနာနိသာအာရမရုခစေတယာနိမနုဿာဘယတိသိတာဟေအန္တရေအမျိုးမျိုးတို့ဖြင့်ချင်းချောက်ခံကြရကုန်သောတတဝါများစွာတို့သည်ကိုးကွယ်ရာအမျိုးမျိုးရှာကြတယ်ဒါမင်းကပြောတဲ့စကားနဲ့ထပ်တယ်ဘေးအန္တရာယ်အမျိုးမျိုးတို့ဖြင့်ချင်းချောက်ခံရသောတတဝါတို့သည်ဘာပါလဲကိုးကွယ်ရာအမျိုးမျိုးကိုရှာကြတယ်ပါရီကိုးကွယ်တယ်တော့တောင်းသစ်ပင်နေလနက္ခဥယျင်ပြီးတော့စေတီစီရီအကြောင်းမလေးကရှင်းပြပေးပြီနော်စီရီအကြောင်းရှင်းပြပေးပါဗုဒ္ဓမပေါ်ခင်ကစီရီဆိုတာဘာတွေပါလဲနတ်ကွန်းနေနတ်ကွန်းကိုနတ်ကွန်းအတိုင်းကိုးကွယ်ခြင်းအသိဉာဏ်ကြီးကြီးတဲ့လူသားတွေလက်ခံခြင်းမှလက်ခံလိုက်မယ်အဲ့ဒီတော့နတ်ကွန်းကိုဘယ်လိုလုပ်ရစီရီလို့သမုတ်ပြီးတော့ကိုးကွယ်ကြစို့ဒါဘာသာရေးနည်းနည်းရင့်ကျက်လာတဲ့အပိုင်းသိပြီဒီတိုင်းရှိခိုးနေတော့ဉာဏ်ကြီးကြီးတဲ့လူကသိရှင်မခိုးခြင်းဘူး